Russia ကတရုတ်ရဲ့အရေးကြီးဆုံးမဟာဗျူဟာလှုပ်ဖော်ကိုင်ပက်ဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးကပြောလိုက်ပါတယ်။ယူကရိန်းကိုကျူးကျော်ဝင်ရောက်မှုနဲ့ပတ်သက်ပြီးတရုတ်ကရှုတ်ချဖို့တခြားလုံးညှင်းဆိုခဲ့တာပါ။တရုတ်နဲ့ရုရှားရဲ့ဆက်ဆံရေးဟာကမ္ဘာမှာအရေးကြီးဆုံးနှစ်နိုင်ငံဆက်ဆံရေးတွေထဲကတစ်ခုဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ဂျီကတနင်္လာနေ့မှာပြောကြားလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့လွတ်တော်နှစ်ပတ်လည်အစည်းအဝေးအခမ်းအနားမှာသတင်းထုတ်တွေကိုတရုတ်နိုင်ငံရဲ့ဝန်ကြီးကတီးခြားတွေ့ဆုံပြောကြားခဲ့တာပါ။နိုင်ငံဟာမဟာဗျူဟာကျတဲ့အာယုံဆိုင်ဆရာတွေကိုဆက်လက်စုဆိုင်ထားကြမှာဖြစ်ပြီးခစ်သက်မှာတရုတ်ရုရှားမိတ်ဖက်ဖွံ့ဖြိုးတိုးတက်မှုကိုနယ်ပယ်ဆုံးမှာတိုးမြင့်ဆောင်ရွက်မှာဖြစ်တယ်လို့သူကဆိုပါတယ်။ရုရှားပေါ်ကုန်သွယ်ရေးနဲ့ငွေကြေးဆိုင်ရာအရေးယူပိတ်ဆို့တာတွေကိုတရုတ်ကလက်မခံဘဲယူကရိန်းပဋိပက္ခမှာအမေရိကန်ကိုပဲအပြစ်တင်ရလိမ့်မယ်လို့ဆိုပါတယ်။ပိတ်ဆို့အရေးယူတာဟာပြဿနာအသစ်တွေထပ်တက်စေပြီးပဋိပက္ခကိုနိုင်ငံရေးအရအဖြေရှာမရအောင်ချိတ်ချောက်ရာရောက်တယ်လို့တရုတ်ကမြင်ပါတယ်။စနေနေ့ကအမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်နဲ့ဖုန်းကနေတဆင့်စကားပြောရမှာဝါကြီးကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။